ကနေဒါနိုင်ငံမှာဒီသတင်းပတ်ထည်ကျင်းပမဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံအတွင်းအမေရိကန်ရဲ့ကုန်သွယ်ဆိုင်ရာမူဝါဒတွေပေါ်မဟာမိတ်တွေရဲ့ဝေဖန်မှုတွေကျင်းပနိုင်ပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့သူ့မူဝါဒအတိုင်းအခိုင်အမာရပ်တည်သွားမယ့်အကြောင်းသမ္မတရဲ့ထိပ်တန်းစည်းဝေးရေးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ခက်ခဲတဲ့ကိစ္စတွေဖြစ်ပေမဲ့သမ္မတအနေနဲ့တက်တောင့်တသာရှိနေတဲ့အကြောင်းနဲ့အမျိုးသားစည်းဝေးကောင်စီညွှန်ကြားရေးမှူးလာရီကတ်လောကပြောခဲ့တယ်လို့ G7 ဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာမှုတစ်ခုမဟုတ်တစ်ခုရှိနေမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ရောမဟာမျိုးပြူဟာမြောက်မိတ်ဖက်နိုင်ငံတွေနဲ့ပါကုန်သွယ်ရေးစခင်းနေရမဟုတ်ကြောင်းလည်းပြောခဲ့ပေမဲ့အမေရိကန်လုပ်ငန်းတွေနဲ့အလုပ်သမားတွေကိုအကောက်အွယ်ပေးနိုင်အောင်တက်နိုင်မြောက်စောင့်ရသွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်။ဘယ်ဂျင်နိုင်ငံပရက်ဆဲမှာမနေ့တုန်းကရောက်နေတဲ့အမေရိကန်ကာဝေးရေးရေးဝန်ကြီးဂျင်မက်တစ်ကလည်းအမေရိကန်ရဲ့အခွန်စည်းမျဉ်းသစ်တွေကိုကုန်သွယ်ရေးစစ်ပွဲအဖြစ်မတတ်မတ်နိုင်သေးတဲ့အကြောင်းပြောဆိုသွားတယ်လို့အမေရိကန်အနေနဲ့မိတ်ဖက်နိုင်ငံတွေနဲ့မျှတတဲ့အပြန်အလှန်ကုန်သွယ်မှုတွေကိုသာတောင်းဆိုနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မာမေတီနဲ့စီဝါရေးရအခြေတင်ဖြစ်နေတဲ့ကိစ္စတွေဟာစစ်ဖက်နဲ့လူညိုရေးဆိုင်ရာကိစ္စရပ်တွေအပေါ်ထိခိုက်စရာမရှိကြောင်းလည်းပြောဆိုသွားကြတာပါ။ကနေဒါနိုင်ငံကွီဘက်မှာမနက်ဖြန်တောက်ကြနေကစလို့စင်ရည်ကြီးကျင်းပသွားမဲ့ G7 ထိပ်သွင်းညီလာခံအတွက်ပြင်ဆင်နေတဲ့အမေရိကန်သမ္မတရဲ့စီဝါရေးအကြံပေးပုဂ္ဂိုလ်ကတ်လောကတော့ကမ္ဘာကုန်သွယ်ရေးစနစ်ဟာရိုးရိုးပျက်စီးနေပြီးတိတွက်လဲအမေရိကန်သမ္မတထက်ပျက်စီးခဲ့ကြတဲ့တိုင်းပြည်တွေကအပြစ်တင်ရမှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။